ကချင်ပြည်နယ်ဖားကန့်ဒေသမှာမကြာသေးခင်တုန်းကပဲကောင်းငင်ကနေကျလာတဲ့ဆက်ပစ္စည်းအပိုင်းအစကြီးကိုစုံစမ်းစစ်ဆေးဖို့ဒီကနေ့မနက်ပိုင်းမှာပဲမြစ်ကြီးနားကိုပြောင်းရွှေ့တည်ယူသွားပါပြီ။အမျိုးအစားမခွဲနိုင်သေးတဲ့ဒီအေရာမပစ္စည်းကြီးဟာအိန္ဒိယတရုတ်နိုင်ငံကလွှတ်တင်လိုက်တဲ့ဂျူရူအစိတ်ပိုင်းဖြစ်နိုင်တယ်လို့ထင်မြင်ယူဆနေကြပေမဲ့တရုတ်ဝင်အတီးပြုပြောဆိုတာမျိုးတော့မရှိသေးပါဘူး။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
။ဖားကန့်မြို့နယ်တွင်ကမော်စီစာကျွေးရအနီးတစ်ဝိုက်မှာနိုဝင်ဘာလ10ရက်နေ့ကကောင်းကင်ဘော်ကရုတ်တရက်ကျလာခဲ့တဲ့ခမန်းကြီးအလျာ12ပေအချင်း6ပေလုံးဘက်ပေ30ခန်းရှိတဲ့ဆက်ပစ္စည်းအပိုင်းအစနဲ့ပတ်သက်လို့အခုချိန်ထိတိတိကျကျခွဲခြားပြောဆိုနိုင်ခြင်းမရှိသေးတဲ့အတွက်ဆက်လက်စစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်။ဒီပစ္စည်းကျလာတဲ့မူလနေရာမှာပဲသတင်းဘက်တစ်ဘက်နှိပါထားရှိခဲ့ပြီးအခုနောက်ဆုံးမှာတော့မြစ်ကြီးနားမြို့ကိုတည်ဆောင်သွားပြီလို့ဖားကန့်မြို့နယ်အုတ်ချော်ရည်မှူးဦးကျော်စွာအောင်ကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဖြစ်တဲ့နေရာမျိုးတော့တက်စကန်ကုန်တည်တယ်ဒီနေ့တက်စကန်ကုန်မှာဆိုတော့မြကြီးနားကိုပို့လိုက်ပြီဗျခင်းလိုက်ပြီးတော့ဒီကထွက်သွားကြကျွန်တော်တို့ဘယ်ပိုင်းရလဲဆက်ဆက်လက်တင်ဆိုင်တော့လေဟုတ်ကဲ့ကျွန်တော်တက်ပါပဲဒီကတက်ကဥဆောင်တည်သွားဆိုတော့ကျွန်တော်တို့ဟိုဘက်ချင်နေတော့မသိရတော့ဘူ
းပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတော့စစ်တပ်ဘက်ကစုံစမ်းရေးအဖွဲ့လာရောက်ခဲ့ပြီးဒီပစ္စည်းနဲ့ပတ်သက်လို့စတင်စစ်ဆေးခဲ့ပေမဲ့တစုံတရာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူးဒါပေမဲ့လို့ဒီပစ္စည်းကြောင့်ဒေတာတွင်ကြည့်ရတဲ့ချို့မှာနောက်ဆက်တွဲအနေနဲ့ဖြစ်လာစရာမရှိဘူးလို့စုံစမ်းရေးအဖွဲ့ကပြောဆိုခဲ့တယ်လို့လည်းဥကြောစာအောင်ကပြောပါရယ်ခမန်းလေးချိန်ငားတငန်ရှိပြီးတော့တစ်ဖက်ပိတ်တစ်ဖက်ပွင့်အနေထားမှာရှိတဲ့ဒီတက်ထုတဲကြီးမှာတရုတ်ဒါမှမဟုတ်ဂျပန်ဘာသာစကားလို့ယူဆရတဲ့စလုံးတွေပါရှိပြီးအင်္ဂလိပ်လို danger အနေနဲ့ရှိတဲ့ဆိုတဲ့စလုံးတွေပါရှိတဲ့အတွက်ပြည်ပနိုင်ငံတစ်ခုခုကဖြစ်လိမ့်မယ်လို့လည်းဖာကန်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစောမိုးထက်ကယူဆပါရယ်
အဲ့တော့အဲ့ဒီနေ့ကဒီပြည်ုံနိုင်ငံကလည်းဒီဟိုပေါ်တော့ဂျူရူကြီးလွတ်တင်တယ်ဆိုပြီးတော့ကျွန်တော်တို့ဟိုစင်ဝါသတင်းတရက်ကပေါ်ပြတယ်ဆိုပြီးတော့ကျွန်တော်တို့ဒီ GBB သတင်းဟိုမှာကျွန်တော်ပေါ်ပြထားတာတွေ့တယ်ပေါ့နော်အဲ့တော့ဟိုသူတို့နိုင်ငံကနေလွတ်တင်တဲ့အချိန်ကတော့나ကြီးပိုင်းမဲထားတယ်ပေါ့နော်အကြာကြီးကကျွန်တော်တို့ဒီနိုင်ငံလေးဟိုလာပြုတ်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တရုတ်ဂျူရူတစ်ခုရဲ့အစိတ်ပိုင်းလို့ကျွန်တော်တို့ကပြောတာပါဗျာ
ဒီသတ္တုတွေကြီးဟာလွန်ကြီးမပြီးကောင်းကင်ကနေမိတော့တချို့နဲ့အရှိန်ဟုန်ပြင်းစွာကြောက်ရွံ့ခဲ့တဲ့အတွက်လူနေထူထပ်တဲ့ကြေးရွာဒါမှမဟုတ်မြို့တွေမှာဖြစ်ခဲ့မယ်ဆိုရင်အနေကြီးနိုင်တယ်လို့လည်းကိုစောမိုးထက်ကဆိုပါတယ်။မြေပြင်မှာရှိတဲ့သူတွေအတွက်အနေဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပွန့်ပွန့်လင်းလင်းဝန်ခံပြောဆိုသင့်တယ်လို့ကိုစောမိုးထက်ကပြောပါတယ်။
ကျွန်တော်တို့နိုင်ငံတွေကဒါဒီကြေးဝင်ထုတ်ပြရမယ်ကိစ္စကိုမထုတ်ပြန်တာကလည်းဟိုတရုတ်ရဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်မို့လားဆိုတာပေါ့နော်ကျွန်တော်တို့အဲ့လိုဖြစ်လို့မထုတ်ပြန်တာလို့ပဲကျွန်တော်တို့ရယူဆတယ်ဗျာဒါသူတို့ချင်းသူတို့ချင်းဟိုရှင်းပြောရဲလက်တိတ်ထုတ်ပြီးသွားမယ်ခေတ်စားလို့လဲကျွန်တော်မြင်တယ်အခုတည်သွားတာလဲကျွန်တော်တို့ဘာမှမသိလိုက်ရဘူးတက်ဖက်အတိုင်းဝမ်းကလည်းတရုတ်နဲ့ပတ်သက်လို့ရှိလို့ရှင်များတော့အပြင်ဟိုကျွန်တော်တို့ဒီတလောက်ဆိုလို့ရှင်ဘာမှသိပြီးတော့ complaint မတိတ်ရဲတဲ့အနေထားမျိုးဒီ complaint တက်တာတွေမရှိတဲ့အတွက်ဟိုဒါကတော့တရုတ်ပစ္စည်းဖြစ်လို့မလို့သူတို့ဒီအချင်းချင်းပဲအဲပြလာပြောသူတို့ပေါ့နော်ပုံလင်းမြင်တော့ဟိုဆိုရင်လည်းအချင်းချင်းပဲသူတို့ဖြည့်ရှင်းသွားလိမ့်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲယူဆပြီးကြဗျာ
ဒီပစ္စည်းကြောက်ရွံ့ခဲ့တဲ့မော်စီစာကျွေးရနဲ့ကိုမိုင်အကွာကအောင်ပါလီကျွေးရရဲ့ဒေသခံတို့ရဲ့နေမှာလဲတရုတ်စလုံးတစ်ချို့ပါတဲ့လုံပတ်နှစ်လက်မအရှိလေးလက်မခွဲလောက်ရှိတဲ့စလင်ဒါပုံစက်ကရီယာတစ်ခုကြောက်ရွံ့ခဲ့ပေမဲ့လို့လူအထိကတော့မရှိဘူးလို့ဒေသခံတွေကပြောပါရယ်ခင်ဗျာ